နိုင်ငံတော်လျှို့ဝှက်ချက်ဥတွေနဲ့စွဲချက်တင်စစ်ဆေးခံရတဲ့ရိုက်တာသတင်းတောက်နှစ်ယောက်ထဲကကုကျော်စိုးဦးကသူ့ရဲ့လက်ကင်ဖုန်းထဲမှာရဲကတွေ့တယ်ဆိုတဲ့အချက်လက်တွေကဘလူးလုတ်ရောက်နေတယ်လဲဆိုတာသူမသိဘူးလို့တရားရုံးမှာတင်းလာနေကထွက်ဆိုခဲ့ပါတယ်။အဲ့ဒီအချက်လက်တွေကလည်းအများပြည်သူသိရှိပြီးသားကိစ္စတွေဖြစ်တယ်လို့ပြောပါတယ်။နောက်ထပ်တရားစွဲခံထားရတဲ့သတင်းတောက်ကိုးပွားလုံးကတော့သူတို့ရဲ့အမှုကတရားစွဲသူတွေဘက်ကနေပြီးတော့နိုင်ငံရေးအရာအမျက်ထုတ်မှာစိုးရိမ်နေလို့ရုံးထုတ်စင်မှာပြောဆိုခဲ့ပါတယ်။ဒီအမှုကနေဘလူးများနိုင်ငံရေးအမျက်ထုတ်နိုင်ပါတယ်။မတ်စုပြန့်မုံကတင်ဆက်ပြီးတော့တင်ပြပေးပါလိမ့်မယ်ခင်ဗျာ
။ပြီးခဲ့တဲ့ဒီဇင်ဘာလတုန်းကဖမ်းဆီးခံရတဲ့ writer သတင်းတောက်ကိုဝလုံးတဲ့ကိုကျော်စိုးဦးတို့ကိုနိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့ဇူလိုင်လစမ်းပိုင်းကဆွဲချက်တင်ခဲ့ပြီးတဲ့နောက်အမှုကိုရန်ကုန်မြောက်ပိုင်းခရိုင်တရားရုံးမှာတတိယသတင်းပတ်အဖြစ်နဲ့ဇူလိုင်30ရက်နေ့တင်းနေလာနေကဆက်လက်စစ်ဆေးကြားနာခဲ့ပါတယ်။အပြာလန်စစ်ဆေးမေးမြန်းမှုအတွင်းတရားလိုရှိနေဦးကျော်မင်းအောင်ကသတင်းတော်ကိုကျော်စိုးဦးရဲ့လက်ကင်ဖုန်းထဲမှာတွေ့တယ်ဆိုတဲ့လျှို့ဝှက်အချက်လက်တွေကိုထောက်ပြီးတော့ကိုကျော်စိုးဦးဟာသတင်းရေးဖို့နဲ့နိုင်ငံသားသတင်းဌာန Writers ကိုသတင်းတွေပေးဖို့အခုလိုအချက်လက်တွေစုဆောင်းလေးရှိတယ်လို့ဆက်ဆွဲပါတယ်။သတင်းတော်ကိုကျော်စိုးဦးကတော့အဲ့ဒီအချက်လက်တွေသူ့ဖုန်းထဲဘလို့ရောက်နေတယ်လဲဆိုတာသူမသိဘူးလို့တုံ့ပြန်ခဲ့တဲ့အကြောင်း Writers သတင်းထဲမှာဖော်ပြထားပါတယ်။သူတို့ကိုရဲကဖမ်းဆီးစစ်ဆေးထားခြင်းအတွင်းလက်ကင်ဖုန်းတွေကိုရဲကတင်စီထားတာဖြစ်တယ်လို့သတင်းတောက်တွေရဲ့ရှင်းနေကလည်းပြောပါတယ်။သူတို့ကိုဆွဲချက်မတင်ခင်ကနဦးကြားနာမှုတွေအတွင်းရဲတပ်ဖွဲ့ဘက်ကတရားရုံးကိုတင်ပြတဲ့အထောက်အထားတွေထဲမှာသတင်းတောက်တွေရဲ့လက်ကင်ဖုန်းတွေထဲမှာရှိနေတယ်လို့ဆိုတဲ့လျှို့ဝှက်အချက်လက်တွေပါဝင်ပါတယ်။ဒါပေမဲ့သတင်းတောက်တွေရဲ့ဖုန်းထဲမှာစစ်ဆေးတွေ့ရှိတယ်ဆိုတဲ့အကြောင်းအချက်23ချက်ထဲကတချို့အချက်တွေကပြည်သူကိုတရားဝင်ထုတ်ပြန်ထားတဲ့အချက်လက်တွေပါတယ်လို့လုံခြုံရေးအဆင့်သတ်မှတ်ထားတဲ့အချက်တွေလည်းပါဝင်ပါတယ်။တချို့အချက်တွေကြတော့လေအစိုးရဘက်ကသတင်းမီဒီယာကောင်စီကိုတရားဝင်ပေးပို့ထားပြီးသားစာရီဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီစာရီမှာလျှို့ဝှက်ဆိုတဲ့စာသားပါတာကြောင့်နိုင်ငံတော်လျှို့ဝှက်ချက်အုပ်ဥပဒေနဲ့ညှိစွန်းနေဆိုပြီးတရားရုံးကိုရဲတပ်ဖွဲ့ဘက်ကတင်ပြခဲ့တာဖြစ်ပါတယ်။တင်းနယ်လာနေကကြားနာချက်ဆင်းမှုအတွင်းမှာသတင်းတော့တွေဖမ်းဆီးခံရတဲ့ညကကားမောင်းလိုက်ပို့ခဲ့သူ Riders သတင်းဌာနရဲ့ရင်မောင်းကိုမျိုးတန်ထွန်းကိုသတင်းတော့တွေရဲ့ရှေ့နေကတပ်တွေအဖြစ်နဲ့ခေါ်ယူခဲ့ပါတယ်။ရဲတပ်ဖွဲ့ဝင်ဒုတက်ချနိုင်လင်းရဲ့ချင်းဆုံမှုနဲ့ရန်ကုန်မြို့စုံကစားတောက်ဆိုင်ကိုသတင်းတော့ကိုဝလုံးနဲ့ကိုကျော်စိုးဦးတို့သွားစဉ်ကသူတို့လက်ထက်မှာလက်ကင်ဖုန်းတွေကလွဲလို့ဘာမှပါမသွားကြဘူးလို့ကိုမျိုးတန်ထွန်းကတရားရုံးမှာထွက်ဆိုခဲ့ပါတယ်။အဲဒီ2019ဒီဇင်ဘာလ12ရက်နေ့ညမှာပဲဒုတက်ချနိုင်လင်းနဲ့နောက်ရဲတယောက်ကသူတို့ကိုစားရွက်ခောက်တွေပေးပြီးမကြခင်မှာသူတို့အဖမ်းခံခဲ့ရတာလို့သတင်းတော့တွေကပြောထားပါတယ်။ဒုတက်ချနိုင်လင်းကတော့သတင်းတောက်တွေကိုသူဘာစာရွက်စာတမ်းမှမပေးပါဘူးလို့ညှဉ်းဆန်ထားပါတယ်။သတင်းတော်ကိုဝလုံးကတော့သူတို့ရဲ့အမှုကိုအစိုးရတရားလူတွေဘက်ကနိုင်ငံရေးအရာအမျက်ထုတ်မှာကိုစိုးရိမ်တယ်လို့သတင်းလာနေရုံးထုတ်စင်မှာသတင်းတောက်တွေကိုအခုလိုပြောကြားသွားပါတယ်
။ကျွန်တော်တို့အနေနဲ့ကတော့တရားမျှတမှုကျွန်တော်တို့ဘာမှအမှားမလုပ်ခဲ့တဲ့ပုံမှာရောနောက်သတင်းမီဒီယာလွတ်လပ်ခွင့်ပုံမှာရောအခြေခံပြီးတော့မျက်မှတ်တရဆုံးဖြတ်ပေးလိမ့်မယ်လို့မျှော်လင့်နေတယ်။ဒါပေမဲ့စိုးရိမ်နေတာကတော့ဒီကျွန်တော်တို့အမှုကြာရှည်စွာစစ်ဆေးနေလက်ရှိခြေအနေတွေပုံမှာဟိုသက်ဆိုင်ရာတရားစွဲတဲ့သူတွေအနေနဲ့နိုင်ငံရေးအမျက်မထုတ်ဖို့ကျွန်တော်ဒါစိုးရိမ်မှုရှိနေပ
ါကိုဝလုံးကနိုင်ငံရေးအမျက်ထုတ်မှာစိုးရိမ်တယ်လို့ပြောခဲ့တာဘာကိုဆိုလိုတာပါလဲသူတို့အမှုကနေဘလို့အမျက်ထုတ်နိုင်စရာရှိတယ်လဲဆိုတာကိုဒီအမှုကိုအမြင်မပြတ်ဆောင်ကြည့်နေတဲ့မြန်မာသတင်းတမကဥက္ကဋ္ဌဦးမမောင်မြင့်ကိုမေးကြည့်ပါရစေ
ကိုဝလုံးတို့အမှုကိစ္စရောနောက်ပြီးခုနောက်ဆုံးတော့ဒီကိုအောင်ရဲထွေးဒီအသက်ခံရတဲ့ကိစ္စကိုကြေဝင်ပေးတဲ့ကိစ္စမျိုးပေါ့နော်ဒါတွေကြောင့်ကျွန်တော်တို့မြန်မာတရားစီရင်ရေးကတော်တော်လေးနာမည်ပြည့်နေတော့ကျွန်တော်အားလုံးသိကြပါရယ်။နောက်ပြီးတော့ဒီ writer သတင်းတော်နှစ်ယောက်ကိုဖမ်းတဲ့ကိစ္စလည်းပဲဖမ်းလိုက်ကြတယ်ကတကယ်တမ်းပြောမယ်ဆိုရင်တော့ဒီနိုင်ငံရေးအရာအစိုးရဘက်ကနေနှစ်နာပြီးသား။အဲသို့တော့နိုင်ငံရေးအရာအမျက်ထုတ်နိုင်တဲ့အနေအထားကတော့ကျွန်တော်မြင်တော့ကတော့တခုပဲရှိတယ်။အဲ့ဒါပါလဲဆိုတော့ဒီသူတို့ကိုဟာလာဂျမန်တွေထခါထခါထခါပေးပြီးတော့အချိန်ဆွဲထားပြီးတော့ဒီအမှုကိုမစီရင်ဘဲနဲ့သူတို့ကိုဟာလာဒီထောင်ထဲမှာပဲဖြစ်ဖြစ်အချုပ်အနေနဲ့ပဲဖြစ်ဖြစ်ဒီရှိထားနိုင်တယ်လို့ထားမယ်သူတို့စိတ်ထဲမှာဟာလာဒီလူတွေနှောင်ချင်တော့ပြီးငါတို့စိတ်နှောက်ရမပေးတော့လောက်ဘူးဆိုတဲ့သဘောမျိုးနဲ့ဟာလာမတရားသူတို့ဖန်ဆီးပြီးပြီးနောက်ဆုံးကြတော့မှဟာလာဒီတရားရုံးကိုတင်ပြီးတော့ဒီအမှုတရားမဆွဲတော့ဘဲနဲ့လွတ်ပေးလိုက်မယ်ဆိုတဲ့သဘောမျိုးဒါတော့ဖြစ်နိုင်တယ်ဆိုတော့အဲ့ဒါလိုလုပ်လိုက်မယ်ဆိုလို့ရှိရင်တော့ဒီအစိုးရဘက်ကနေတရားဥပဒေအရအမှန်တကယ်စီရင်လိုက်ပါတယ်ဆိုတဲ့သဘောမျိုးဂုဏ်ယူလို့ရတယ်အမှတ်ယူလို့ရတယ်အဲသို့တော်လည်းပဲတကယ်တော့နင်နာတာကတော့ဒီတရင်တော့နှစ်ယောက်ရယ်နောက်ပြီးတော့နိုင်ငံရဲ့ဂုဏ်သိက္ခာရယ်ဒါကတော့တကယ်တော့နင်နာပါတယ်ဆိုတော့ခြုံပြီးတော့ပြန်တွဲကြည့်မယ်ဆိုလို့ရှိရင်တော့နိုင်ငံရေးအမြတ်ကတော့အရှုံးနာကပို့ပါတယ်အမြတ်ဖို့ကတော့သိမရှိပါဘူ
းရခိုင်ပြည်နယ်မြောက်ပိုင်းအင်းတင်ကျေးရွာနာမှာမွတ်စလင်ဆယ်ဦးအသက်ခံခဲ့ရတဲ့ကိစ္စတရင်ယူဟုနဲ့ပတ်သက်လို့တရင်တော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဖမ်းဆီးခံခဲ့ကြရတာဖြစ်ပါတယ် ဒီအမှုကိုအနီးကဆန့်ကျင်လေလာနေတဲ့နိုင်ငံတကာသတင်းလွတ်လပ်ခွင့်စာရွက်နေတဲ့အဖွဲ့တွေကလည်းထောက်ပြကြပါရစေ Writers တဲ့နောက်ကိုဝါလုံးတဲ့ကိုကျော်ဆိုးဦးရဲ့အမှုဟာမြန်မာနိုင်ငံရဲ့သတင်းလွတ်လပ်မှုနဲ့အစိုးရနဲ့ပတ်သက်နေတဲ့အတိတ်အဆောင်မခံနိုင်တဲ့သတင်းတွေအပေါ်ဘယ်အတိုင်းအတာထိပြင်ပြနိုင်တယ်လဲဆိုတာကိုစမ်းသပ်တဲ့အမှုအဖြစ်နဲ့နိုင်ငံတကာကစိတ်ဝင်စားစောင့်ကြည့်နေကြပါတယ်။သတင်းထောက်တွေနဲ့သတင်းထောက်တွေရဲ့မိသားစုတွေကိုထောက်ခံအားပေးတဲ့အနေနဲ့ရော မြန်မာနိုင်ငံကသတင်းလွတ်လပ်ခွင့်နဲ့သတင်းပညာဟာပြည့်မှုမဟုတ်ဘူးဆိုတာကိုပြသရက်တည်လို့တဲ့အတွက်ပါဒန်မတ်တန်ယုံကဒီအမှုကိုဆက်ပြီးတော့စောင့်ကြည့်သွားမယ်လို့အင်္ဂါနေ့ကသတင်းထုတ်ပြန်ပါတယ်။ကိုဝါလုံးနဲ့ကိုကျော်ဆိုးဦးတို့နှစ်ယောက်လုံးကိုပြန်လွှတ်ပေးဖို့သတင်းထောက်တွေကိုရဲတပ်ဖွဲ့ကထောင်ချောက်ဆင်ဖမ်းဆီးခဲ့တယ်ဆိုတဲ့ပြောဆိုမှုတွေအပေါ်စုံစမ်းစစ်ဆေ